ကဘာတလွားတရင်သမားအယောက်320အဖမ်းဆီးခံရတာဖြစ်ပြီးဒီထဲမှာအစ္စရေးလည်းပါလာတယ်လို့တရင်သမားအများဆုံးအဖမ်းခံရတဲ့နိုင်ငံတွေထဲမှာတရုတ်နဲ့မြန်မာတို့ကထိတ်ဆုံးကပါဝင်နေတယ်လို့နယူးယောက်အခြေစိုက် CPJ တရင်သမားများကာဝေးစောင့်ရှောက်ရေးအဖွဲ့ကစက်တဘရီနေ့ထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကဟာမတ်စ်တရဲ့တိုက်ခိုက်မှုကိုတံပြန်ထိုးစစ်ဆင်နေတဲ့အစ္စရေးဟာသူသိမ့်ပိုက်ထားတဲ့နောက်ဖက်ကန်ဒေသမှာပါလက်စတိုင်းအများအပြားကိုဖမ်းဆီးနေတာကြောင့်2023မှာအစ္စရေးဟာသတင်းသမားအများအပြားဖမ်းဆီးထောင်ချတဲ့နိုင်ငံတွေစီးရင်ထဲမှာဝင်သွားတယ်လို့ CPJ ကလည်းပြောပါတယ်။သတင်းထောက်အလုတ်လောက်ကန်ရင်းနဲ့အဖမ်းခံရသူဟာဒီဇင်ဘာ1ရက်နေ့အထိဆိုအယောက်320ရှိနေပြီးဒီထဲမှာ VOA အတွက်သတင်းယူပေးနေသူတွေ RFA နဲ့ RFE Radio Liberty ကသတင်းတောက်တွေပါပါဝင်နေပါတယ်။2023သတင်းသမားဖမ်းဆီးအများဆုံးနိုင်ငံတွေထဲမှာအချင်းကျက်နေတဲ့သတင်းတောက်44ဦးရှိနေတဲ့တရုတ်ကပထမအများဆုံးဖြစ်ပြီးတော့မြန်မာ၊ဘယ်လာရုစ်၊ရုရှားနဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်နေပါတယ်။အီရန်နဲ့အစ္စရေးကတော့သတင်းတောက်18ဦးဖမ်းဆီးထောင်ချထားတာဖြစ်ပြီးတော့16မြောက်အများဆုံးနိုင်ငံတွေထဲမှာပါပါတယ်လို့ CGP ကပြောပါတယ်။ဒီစင်းကိုကြည့်ရင်အာနာရှင်နိုင်ငံတွေဟာဥပဒေတွေကိုချိုးဖောက်ပြီးသတင်းသမားတွေကိုဖမ်းဆီးပြီးနှုတ်ပိတ်နေတာတွေ့ရတယ်လို့CPJ အကြီးကဲဂျူရီဂျင်းစပတ်ကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့စစ်ပွဲဟာသတင်းသမားအသေးအပြောက်အများဆုံးဖြစ်ပြီးတော့သတင်းတောက်အနည်းဆုံး83ယောက်သေဆုံးခဲ့ရတယ်လို့လည်း CPJ ကပြောပါတယ်။